တရားအာယုံပြုနာယူကြပူဇော်ကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတက္ကရီ1380ပြည့်နှစ်ဝါကောင်လာဇန်17ရက်ဝါကောင်လာဇန်17ရက်ခရစ်နှစ်2018ခုနှစ်ဩဂုတ်လ22ရက်နေ့အဲပုရဟူးနေ့ညာရန်အချိန်ရန်ကုန်တန်းဒေသကြီးဗဟန်းမြို့နယ်ရေတားရှိရက်ွယ်နန်းတော်လန်းတိပိဋကရောဆရာတော်ဘုရားကြီးတရင်သုံးတော်မူရာမဟာဝိသုဒ္ဓယုံပါဠိတက္ကသိုလ်ရွှေကျင်တိုက်တိကြီးအတွင်းမှာစာရကပါဠိထာဂရများမှလာသော950ဆတ်တော်များကိုဗုဒ္ဓဟောကြား950ဆတ်တော်များအမိဖြင့်တရားတော်များဟောကြားပူဇော်မှဖြစ်ပါတယ်။ဤကဲ့သို့ဗုဒ္ဓဟောကြား950ဆတ်တော်များတရားတော်ကိုဟောကြားပူဇော်နိုင်ရန်အတွက်တန်လျာဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဖူးသောမိဘဘိုးဘွားဆွေမျိုးများနှင့်ဥဒင်းစိုးတို့အားရည်စွေ၍မေတော်ကြီးတော်လာခင်သာသမီမြေမိသားစုတို့ကနေပြီးတော့ဓမ္မဒါနအမ္ပတဒါနကုသိုလ်ယူကြပါတယ်။အဲရိုက်ကူရေးမှာလည်းပဲတကားဥရှိစံမောင်ဟာလိုအပ်သမျှဆောင်ရွက်ပြီးတော့မှဓမ္မကုသိုလ်တွေဓမ္မဒါနကုသိုလ်တွေယူနေတယ်လို့မြန်မာပြည်၌သာမကကဘာရရက်ကပါဤတရားတော်များကို나ယူပူဇော်နိုင်ရန်အတွက်လည်းပဲဓမ္မဒေါင်းတော့အင်တာနက်စာမျက်နှာမိသားစုများကလည်းပဲအသုံးပြုခွင့်ပေးပြီးတော့မှကုသိုလ်ယူကြပါတယ်။ဥစွာပထမမြတ်စွာဘုရားကိုရှိခိုးပါမယ်တရားလျှံသဗ္ဗတိဒုက္ကရံကရံဘဝနဝတိတ်ကမမေကတံကတံဒီလောကနာထံသူတမာဟိတံဟိတံတမန္တဆက်ကုံပနမာမိတံမိတံတရားလျံရင်သွေးတော်ရာဟုလားပမာမချတတဝအများတို့၌တဏှာကျင်နာကြီးမြတ်သောမဟာကရုဏာ၏တရားလည်းဖြစ်တော်မူဝေထသောတပရိခသိမ်းများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသာမန်လူတို့ပြုနိုင်ဘူဝေကြံတွေးယုံမြမဝွန်ကြသည့်ကိုယ်ကာယခန္ဓာပြည့်ဝသားများဥစ္စာအားဖြင့်ငါးပါးပေါင်းစုစွန်ခြင်းကြီးစသောကောင်းမှုကိုကရံကောင်းစွာအတင်းတရာပွင့်၍ပြုကျင့်တော်မူပြီးထသောဘဝနဝတိတ်ကမမရဏံဖြာတိစာတိစရာမြာစွာတောင်းတောင်းငမန်းငစင်စသောဘေးအပေါင်းတို့၏ခိုးအောင်ဒီနေရာလွန်စွာနှကျေဘဝသုံးပါးရှိဟုသောသမုတ်ပင်လည်းမှရှိသွဲမကင်းသင်္ဘောရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကူမြောက်တော်မူပြီးထသောအဂတံသုံးတပ်ပုံခေဝကဲလွန်ထုမြတ်သည့်ဖရာဖြစ်သောဂတံရောက်တော်မူပြီးထသောဒီလောကအနာထံလူနာပြမသရဝခပင်အမင်းမင်းတို့ဝါစင်ဥခခိုလုံကြရာတမ္မာတံဗုဒ္ဓအစီသုံးလောကလုံးရဲ့ဆရာလည်းဖြစ်တော်မူဝေထသောသူတမအဟိတံလာဘလာဘသတိရှင်မျိုးလောကရန်လေးစိုးတို့သည်တိုက်ချိုးမရမြေခိုင်းတည်တန်သောတမတိလည်းရှိတော်မူဝေထသောဟိတံလူနာမြမသရဝါများသုံးမုံသားတို့ဤစီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူဝေထသောတမန္တဆက်ကုံဝန်ကျင်ပါချုံတရားပုံကိုအကုန်မြင်သည့်တဗ္ဗညုဒညာတော်လည်းရှိတော်မူပါ၏ထသောအာမိတမ၌အမရှင်သာအဖျားပြားဝဝပညာသီလစသောဂုဏ်တော်ကိုလည်းရတော်မူ၏ထသောတံဗုဒ္ဓံထိုသို့သောဂုံစိတ်တုံကြောဟီထိုဖျားရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါဂုဏ်တော်တပည့်တော်တို့သည်ဗနမမိဗနမမကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြတ်နိုးရှိခိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအလုံးမဲပွားနေကြအတိုင်းမေတ္တာပွားကြပါစို့တရားဟောသူနာကြသူရှင်လူသတ္တဝါတွေသက်ရှိကြံမာဘေးရန်ကွာချမ်းသာကြပါစေ မကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေကိုစိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေမြန်မာနိုင်ငံအတွင်းရှိရှိသမျှအနန္တတတ္တဝါတွေကဘာအရရရရှိရှိသမျှအနန္တတတ္တဝါတွေစေယဝလာအနန္တရှိရှိသမျှအနန္တတတ္တဝါတွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေကိုစိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေတို့ရဲ့မေတ္တာရှင်အဝါကြောင့်ကဘာအရရကကြီးသုံးဖြာကြော်လွှားကားဖြင့်ကဘာသူမြာကဘာသားတွေချမ်းသာစီအေးရေဆိုပြန်ပါတည်းတို့ရဲ့မေတ္တာရှင်အဝါကဘာအနှံပြန့်စီသောတို့ရဲ့မေတ္တာရှင်အဝါသာယာအချမ်းပါစေတော်ယနေ့အပိုင်း20နှစ်ဟောကြားမှာဖြစ်ပါတယ်ဥစွာပထမဇတ်တော်အမှတ်53ပုံနာပါတိကဇတ်ဖြစ်ပါတယ်ပုံနာပါတိဇတ်ဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဇတ်တော်ဒီပူဇော်တဲ့အခါမှာတခါတည်းရန်ထိုဇတ်တော်ထဲမှာဖွင့်တဲ့အကြောင်းအရာတွေဟာတခြားတခြားနေရာတွေကပါဆက်နွယ်ပြီးတော့မှနော်မှတ်သားစရာကောင်းနေတဲ့အတွက်ကြောင့်မလို့တခါတည်းရန်တခြားတခြားဒေသနာတွေကပါယူပြီးတော့မှဘုန်းကြီးတို့ပူဇော်ခြင်းဖြစ်ပါတယ်တချို့ဒီနေရာမှာဟောကြားတဲ့ဒေသနာအရာဆိုလို့ရှိရင်ကတော့သိမများဘူးလို့ဆိုရပါမယ်လို့တခြားနေရာလေးကအဲယူပြီးတော့ဟောမယ်ဆိုရင်တော့ဖြင့်အဲပို့ပြီးတော့မှအဲပြည်ပြည်စုံစုံလေးဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့တခြားနေရာကလည်းယူပြီးတော့မှအဲထည့်သွင်းပူဇော်ဟောကြားခြင်းဖြစ်ပါတယ်အခုဒီနေ့ဟောကြားမှာကတော့ဖြင့်ဇတ်တော်အမှတ်53ပုံနာပါတိဇတ်ဖြစ်ပါတယ်ထိုဇတ်ကိုမြတ်စွာဘုရားတာဝတိပြီဇေတွန်အကြောင်းမှာသတင်းသုံးနေတဲ့အချိန်တုန်းကဒီဒေတောက်ကျူးလို့ခေါ်တဲ့အမှုသမားတွေနော်အစိတ်ခတ်ထားတဲ့သေးဆိုတဲ့အဲ့ဒါကိုအကြောင်းပြုပြီးတော့မှမြတ်စွာဘုရားကဒီဇတ်တော်ကိုဒါဟောကြားခြင်းဖြစ်ပါအဲ့တော့နည်းနည်းလေးချဲ့ပြောမယ်ဆိုလို့ရှိရင်တော့တာဝတိကဒီတေတောက်ကျူးခေါ်တဲ့အမှုသမားတွေပေါ့ဒီတေတောက်ကျူးခေါ်တဲ့အမှုသမားတွေကပြောရလို့ရှိရင်မူးတဲ့အခါမူးစရာပတ်စံကမရှိတော့မူးစရာငွေကြေးမရှိတဲ့အခါကျတော့သူတို့ကအေးတို့မူးစရာအဲငွေကြေးတော့မရှိတော့ဘူးတို့ဘယ်နဲ့လောက်ကြမလဲဒီခေတ်ပြောရင်တော့အရက်ဖို့တော့မရှိတော့ဘူးပေါ့ဘယ်နဲ့လောက်ကြမလဲပေါ့အဲ့တော့ငမူးတယောက်ကထပြောတယ်ဟာမပူပါနဲ့ကွာနီလန်းရှိပါတယ်တဲ့ဟာပြောသားမအောင်မအကြံထုတ်ဆမ်းမအောင်ထုတ်ဆမ်းမအောင်အာတို့ဒီလန်းကတတိကြီးကျောင်းတကာကြီးအနာထပိန်သွားသွားနာမင်းတို့မမြင်ဘူးလားဟာမြင်တာဗောဟာတတိကျောင်းတကာသွားတယ်ဆိုတော့လက်မလဲလက်စွကြီးနေကွာအေးဝှက်ထားတဲ့အဝတ်အစားကလည်းမင်းတို့သိတဲ့အတိုင်းတတိအဝတ်အစားဆိုတော့ပြောစရာအထူးမရှိတော့ဘူးအဲ့တော့တို့တတိကြီးဒီလန်းကဖြတ်သွားတဲ့အခါတို့ချော့ပြီးတော့အရက်တိုက်မယ်ကွာ။ကျောင်းတကာကြီးကိုတို့အချော့ပြီးတော့ရက်တိုက်။အဲတခုရှိတယ်အရက်ထဲမှာတော့တို့မူးမေ့လောက်တဲ့เนาะဆေးကိုတော့တို့ထည့်ထားมาဖြစ်မယ်။အဲကျောင်းတကာကြီးမူးမေ့သွားတဲ့အချိန်ကွာတို့လက်စုပ်တွေချွတ်အဲပစိုးတွေယူပြီးတော့มาတို့အရက်ဖို့လောက်ရတာပေါ့ဆိုပြီးတော့သူတို့ကလည်းသူတို့အကြံနဲ့အဲ့လိုတိုင်ပင်ရတော့အဲဒီလိုပဲเจ้าหน้าที่อ่ะลาย่อป่อนาฤวินเจ้าหน้าที่ลาတော့อ่าคาเดตรุโจยะโซจาเจ้าหน้าที่อันนี้ก็ยังลาก้าวมาเดอ่าเจ้าหน้าที่ที่มา နော်ဂျုံနှုံးလေးဆွဲသွားပါဦးဂျုံနှုံးလေးဆွဲသွားပါဟာဘာလဲဟာဆေးလေးဆေးလေးနော်ကျောင်းတော်ကြီးဘာဆေးလဲဟာမသေးသေးပါကျောင်းတော်ကြီးမသေးသေးဒါကတော့ဘုန်းကြီးမှန်ပြောရတာပေါ့အဲ့ဒီခါကျတော့ဟာပြောပါအောင်ဘာလဲဆိုတော့ဟာဒီမှာအရက်ကကောင်းလွန်လွန်းလို့ဟောဒီအသေးကအင်မတန်ကောင်းလွန်လွန်းလို့ခါတယ်ဟိုကျောင်းတော်ကြီးကိုဒါပြုစုချင်လွန်းလွန်းမို့လို့ဒါလေးနည်းနည်းတော့မြည်သွားပါအောင်ပေါ့ဆိုတော့ကျောင်းတော်ကြီးကကြည်လိုက်တယ်အင်းနော်သောတာပန်အရိယာဆိုတာဘယ်အရက်တော့မှလဲဒါပေမဲ့လို့ဉာဏ်ရှိတဲ့လူဟာเนาะကိုမတော့ပါမယ်လို့ဘာလဲအခြေအနေအကြောင်းတရားကိုကြည့်လိုက်တော့မှဩဒီပုဂ္ဂိုလ်တွေဟာငါလိုဒီလမ်းကဖြတ်သွားတဲ့ပုဂ္ဂိုလ်တွေကိုအရက်ကိုချော့တိုက်ပြီးတော့မူးအောင်လုပ်ပြီးတော့ပစ္စည်းလူမဲ့ကောင်တွေပဲเนาะငမူးတယ်မဟုတ်ဘူးဒီကောင်တွေလူရဲ့မဲ့ကောင်တွေပဲအဲ့တော့သူတို့တော့ပညာလေးတော့ပြလိုက်အောင်ပါပဲဆက်ပြီးတော့เนาะဘာပြောလဲအေးမင်းတို့ကလာတဲ့ပုဂ္ဂိုလ်တွေကိုအရက်တိုက်ပြီးတော့လူမလို့ကြံတယ်မင်းတို့ဗဇက်ကချီးမွမ်းလိုက်တာဒီအရက်ကောင်းတဲ့အကြောင်းကောင်းတဲ့အကြောင်းဟာအရက်ကောင်းတယ်ဆိုရင်မင်းတို့တောက်တာနဲ့ကုံပြီပေါ့ကွာကောင်းတယ်ဆိုရင်ငါတို့ရှိတော်လာမှာမဟုတ်တော့အဲ့တော့မင်းတို့ကောင်းတယ်လို့ချီးမွမ်းတယ်ဆိုကြတဲ့ကွာမင်းတို့ဟိုက်ထဲမှာเนาะအစိတ်တော်လည်းကောင်းမူမေးတဲ့ဟာတော်လည်းကောင်းဒါမင်းတို့ခတ်ထားလို့ဒါဖြစ်ရမယ်အဲ့တော့မင်းတို့เนาะသွားမလားမသွားဘူးလားဟင်ဘာဖြစ်တယ်ညာဖြစ်တယ်ချင်းချောက်လိုက်တော့မှသွားပါမယ်ခင်ဗျာသွားပါမယ်ခင်ဗျာဆိုပြီးတော့ငမူးတွေအဲ့ဒါနဘေးထွက်သွားရအဲ့ဒီဟာကိုမြတ်စွာဘုရားရှင်ရောက်တဲ့ခါကျတော့ကြောင်းတကာကြီးကရှောက်ပြတော့မြတ်စွာဘုရားကအေးတဲ့ဒီသေးတော်အကျိုးလို့ခေါ်တဲ့ငမူးတွေဟာเนาะမူးမေးအောင်ဆေးထည့်ပြီးတော့လှဲ့စားတယ်လှဲ့ပတ်တယ်ဆိုတာသာသာရှိတော့ကလည်းလှဲ့ပတ်ခဲ့ဦးတာပါပဲလို့စကားလေးအမြွက်စကားမိန်ချလိုက်တော့မှရှောက်ထားတဲ့အတွေ့ဒါဒီပုံနာပါတိဇာဆိုတာဘုရားကနောက်ကျောင်းပြန်ပြအဲအဲ့ဒီတော့ကလည်းပဲเนาะဗာဒနတိမှာမြတ်စွာဘုရားတထေးကြီးဖြစ်ပါတယ်အခုဒီပိစုတ်ပံဝတ္ထုအကြောင်းအရာတိုင်းမှာပဲအယသမားတွေเนาะတေတောက်ကျူးတွေကတေယူဝဲဖို့အသဗျာဥစ္စာမရှိတဲ့အခါကျတော့နော်ဗာဒနေတိတထေးလာတဲ့အခါမူးအောင်တိုက်ပြီးတော့မှတို့လူရဲ့မယ်ဆိုပြီးတော့မှသူတို့ကအရက်တဲကနေစောင့်နေကြအဲ့ဒါဗာဒနေတိတထေးကလာတဲ့အခါအခုနအကြောင်းတကားကြီးအနာထပိန်လိုပါပဲခါတဲ့အရက်ကောင်းချောင်းနေချီးမွှမ်းပြီးတော့တောက်သွားပါအောင်တပက်လောက်ဆွဲသွားပါအောင်ဆိုတော့တထေးကလည်းညံရှိတော့သိတာပေါ့ဒါပေမဲ့လို့သူကအေးကွာတဲ့ငါမင်းကြီးကိုသွားခါစားရမှာဆိုတော့အရင်မူးတောက်သွားလို့မတော်ဘူးခါတယ်ဘရင်ထံသွားရမှာအဲ့တော့ပြန်လာမှကြည်လို့တာပေါ့ကွာပြန်လာမှကြည်လို့တာပေါ့ဆိုတော့ဟာဟိုကောင်ကတော့အပိုင်မဲပေါ့ပြန်လာရင်တော့တို့တော့ဆွဲလို့ရပြီပေါ့အဲ့ဒီလိုနဲ့နော်ဖရာလောင်းပါရဏိတိတိထေကပြန်လာတဲ့ခါကျတော့အနာနာလေးကပ်ပြီးတော့မှကြည်လိုက်တယ်သဘောပေါက်သွားပြီသဘောပေါက်တာနဲ့ပြောလိုက်တယ်အေးတဲ့မင်းတို့ကတော့ဒီအရက်ကောင်းချောင်းကောင်းချောင်းဆိုပြီးတော့ငါသွားခရေကမင်းတို့ချီးမွမ်းကြတာတဲ့အဲ့တော့ဒီအရက်ကောင်းနေတာဆိုရင်မင်းငါပြန်လာရင်ဟဲ့အရက်ကကုံတော့ပြီအခုငါပြန်လာတဲ့အထိဒီအရက်ကနော်မရော့မပြုတ်အမျိုးပုံမှန်အတိုင်းရှိနေတယ်ဆိုတဲ့ကွာမင်းတို့ဟောဒီအရက်ထဲမှာဒါမူမမှန်ဘူးနော်မင်းတို့ဟဲ့အရက်ထဲမှာချီးမွမ်းပြီးတော့ပတ်တော့ဖဲနဲ့ဒီတိုင်းထားတယ်ဆိုတော့မင်းတို့မူမမှန်ဘူးအဲ့တော့မင်းတို့တခုခုထဲထားတာဟုတ်သလားမဟုတ်ဘူးလားခါတဲ့ဒီလိုမျိုးဖရာလောင်းကပြောတဲ့ခါကြတော့မှဘာရမလဲเนาะညံရှိတဲ့ပုဂ္ဂိုလ်ပြောပြီးဆိုတော့အဖြေပေါ်တာပေါ့အဲ့ဒါဖရာလောင်းကနေပြီးတော့မှတထေးဝပုံနာပါတိယောအညာယံဝတ္တတိကထာအာကာရဏိနာသာရဏာမိနာသာယံဗတ္တိကာသူရာဆိုပြီးတော့ပြောတယ်ပါတိယောဟောဒီသေးဤသေတောက်ခွတ်တို့သည်တထေးဝငါရှိနော်နန်းတော်အသွားတုံးကအတိုင်းသားလျင်ပုံနာပြည့်မြဲပြည့်နေရယ်ပုံနာပါတိဆိုတာပုံနာကပြည့်နေတဲ့ပါတိသေးကြီးခွက်နော်သေးကြီးခွက်ပြည့်မြဲပြည့်နေတယ်တဲ့အယံကထာဤသူရာကောင်းပါတယ်ဟောဒီအယက်ကောင်းပါတယ်ဆိုတဲ့မင်းတို့ရဲ့ချီးမွမ်းစကားဒီအင်ညာမဟုတ်မမှန်လိန်လဲလှဲ့ဖျားတာဒီဝတ္တတိဖြစ်လိမ့်မယ်မင်းတို့လိန်တာပဲဖြစ်အာကာရဏိနာဤသူသောအကြောင်းကြောင့်ဧကံတေနစာဧကံဒေနာစင်စည်ဧကံအမှန်ပဲအယံသူရာဤအယက်ကိုဤသေးကြီးကိုနဗတ္တိကမကောင်းဟူ၍ဝါဒ တခုခုတော့မင်းတို့ခါထားတယ်ဟူ၍ဇာနာမိငါတိတယ်ဆိုပြီးတော့မှတခါတည်းအဲ့ဒီအယက်သမားတွေမနေနဲ့အောင်ကြိမ်မအောင်ပြီးတော့မှလွတ်လိုက်တော့ပြေးရောဆိုပါတော့ဗျာအဲ့တော့ဘုရားအလောင်းလည်းပဲပါဒဏ်နဲ့တိတိလေသူကံအားလျော်စွာလာမှာပေါ့ဆိုလိုတာကဘာလဲလောကကြီးကနော်အဲအခုခုခုဇက်ပေါင်းမယ်ဆိုရင်တော့ဒီဘဝတေတောက်ကျူးလေအဲ့တုန်းကတေတောက်ကျူးပါပဲတဲ့ပါဒဏ်နဲ့တိတိတိရတော့မြတ်စွာဘုရားကမိမိဖြစ်တဲ့အကြောင်းဇက်ပေါင်းပါတယ်ပညာရှိကိုလှက်ပတ်ဆိုဟန်ကိုရှုကြည့်အမှန်သည်ဒါလေးတွေကတတိထားရမယ်နော်တတိထားရဘာကြောင့်ဆိုတော့ဒါကဒီအကြောင်းအရာပြောတာတခြားနေရာမှာလည်းဒါတွေရှိတာပဲအဲဒီမှာတော့လင်္ကာလေးကနော်သေကျူအတက်သေစည်းခတ်လှက်ပတ်တောက်စီလူတောက်ကြတော်သူမေလျော်မှုလူယူပစ္စည်းကိုဒါကတော့ဘုန်းကြီးတို့ဇတ်တော်အရာတိုက်ရိုက်အယက်သမားငမူးတွေကနော်ဒီခေတ်နဲ့ပြောရရင်မသေးသေးတောက်တဲ့ပုံကိုယ်တွေကပေါ့လေမသေးသေးမအိုသေးတဲ့သူတို့ပြောတာမသေးသေးမဟုတ်မအိုသေးတဲ့ဘာဖြစ်လို့မအိုတာလဲဘေဟုတ်မလဲအိုအောင်မနေရလို့ဆိုတာကြိုင်ဖန်ပြောကြအဲ့တော့တစ်ဖက်ကကြည့်ရင်တော့ဒီငမူးတွေကကြံတဲ့ပုံကိုယ်တွေကိုလှည့်စားပြီးတော့မှလူယူတယ်ဒါကငမူးတိုက်ရိုက်ပေါ့ဒီအတူပဲလောကြီးတို့လောကဘက်ကိုလှည့်ကြည့်လိုက်တချို့သောပုဂ္ဂိုလ်တွေဟာမိမိတို့ရဲ့အသိဉာဏ်တွေဝေဝါပြီးတော့သွားအောင်မူးမေပြီးတော့မှသွားအောင်လှည့်စားပြီးတော့မှမိမိတို့ဘဝကိုဖြစ်စီတဲ့ပုဂ္ဂိုလ်တွေလောကမှာရှိတယ်။ဒါဟာတန်သင်္ကန်းစာအနေနဲ့เนาะအဲနှီးယူပြီးတော့စဉ်းစားရမှာပေါ့။အခုခေတ်ဆိုလည်းကြားနေရတာပဲဘုန်းကြီးတို့အဲခီးဘော်ချင်းသွားတယ်။ဟိုကြတော့ဟိုကွန်ရာကျွေးတယ်။ဟိုဟာဒီအဘာလုံးဖြော်ရည်တွေတိုက်တယ်အဲ့ဒါဟိုတနေ့ရပဲဘုန်းကြီးအမနဲ့ဘုန်းကြီးယွာပြန်သွားရွေးစင်ဆက်ကြကားခေရောက်တော့တခါမှလည်းမစီဘူးပါဘူးဖြတ်လိုက်တဲ့ပုဂ္ဂိုလ်ကလည်းဖြတ်လိုက်လို့စီးပြီးတော့ပြန်အောင်မင်္ဂလာကာဝင်းထဲမှာအဲ့ဒါအဲ့ဘာတော့ရက်စားရောင်းတယ်လို့အဲ့ပုဂ္ဂိုလ်တယောက်ကနေလာပြီးတော့ဘုန်းကြီးရောဘုန်းကြီးအမရောတခါတည်းအဲ့ဒီရက်စားလုံးလေးတွေလိုက်ပေးတယ်ဘုန်းကြီးတို့ကတော့သိတာပေါ့ဒါကိုစားမယ်ဟာမဟုတ်ဘူးအမအတော့တောသူတောင်သားဆိုတော့မသိဘူးလက်ထဲဟိုကလာပြီးတော့ရစားအလုံးလေးတွေလာပေးတယ်ခါအမေအစာကြီးသေးလို့ဟာလေးတွေ तू ကစားမလို့ဟဲ့မစားနဲ့ရှစ်ခစ်လို့မဟုတ်တော့ဘူးရှစ်ခစ်ကတော့လက်ဝါးပြရင်ရစားရမယ်ဆိုတာကတကယ်ကိုရစားကြော်ညာတာဒီခစ်ကအဲ့လိုမဟုတ်တော့ဘူးအမျိုးမျိုးသောလိညာမှုတွေလိမ့်လည်မှုတွေအတုတွေရှိတယ်မစားနဲ့သတိပေးရတယ်အကြောင်းလုံးဆိုတော့လောကကြီးကလှည့်စားတဲ့ကိစ္စတွေကအများများလာအဝတ်စားကြည့်လို့လည်းမရဘူးမျက်နှာပေါက်တွေကြည့်လို့လည်းမရဘူးဟိုဝူစီးထားတဲ့ရင်ရထားကြည့်လို့လည်းမရဘူးလက်ညာတွေကတိတ်ပေါ်လာဒါကြောင့်မလို့ဟောဒီအယက်သမားသင်္ကန်းစာစီမိမိတို့ဘဝမှာလည်းဒီအတူပါပဲနော်စီဝါရေးအရာလက်ညာတာတွေရှိတယ်ဩအခုတချို့ယဟန်အသွင်နဲ့လက်ညာတာရှိတယ်တချို့ကြလဲဗျာဓာတ်ဆရာလိုလိုနတ်ဆရာလိုလိုနဲ့လိန်ညာတာတွေရှိတယ်ဒါတွေကသင်္ကန်းစာယူရမှာဒီမှာတော့အယက်သမားပေါ့ဗျာတခြားနေရာနှီးယူပြီးတော့ဒါကြောင့်မလို့လောကကြီးကိုအသိဉာဏ်နဲ့ဖွင့်ပြီးတော့မှဗဂတိမျက်စိတင်မကဘူးဉာဏ်မျက်စိကိုပါအဲတက်ဆင်ပြီးတော့ဖွင့်ပြီးတော့မှလောကထဲနေရင်အခုအကြောင်းတကာအနာထပိန်လို့ဖရာလောင်းဖြစ်တဲ့ဗာဒနတိတထေးလို့ပဲဘေးကလွတ်မယ်အဲ့လိုမဟုတ်ဖဲနဲ့အမှတ်တမဲ့နေရင်တော့လောကကြီးကတော့မိမိတို့ကိုမူးသွားအောင်မေ့သွားအောင်လုပ်ပြီးတော့ဘဝဖြစ်စီမှာပဲဒါလေးတွေလည်းဘုန်းကြီးတို့တတိပြုစီရပေါ့အဲနောက်ဇတ်တော်အမှတ်54ကိန်ဖလဇတ်ဖြစ်ပါတယ်အဲ့ဒါမြတ်စွာဘုရားတာဝတိဇေတုံအကြောင်းမှာနေတုန်းကတသီးသစ်ပင်အရာမှာကျွမ်းကျင်တဲ့ဥယင်ဆောင်တယောက်နော်တည်င်းတဲ့တယောက်ကိုအကြောင်းပြုပြီးတော့ဟောခြင်းဖြစ်ပါတယ်အဲ့ဒါတာဝတိမြို့မှာတကြွေတယောက်ကဖျားမှုရှိတဲ့တန်ဃာတော်တွေကိုသူ့ဥယျာဉ်ကိုပင့်ပါတယ်။ဥယျာဉ်ကိုပင့်ပြီးတော့မှဒီသူ့ရဲ့ဥယျာဉ်အရာမှာတန်ဃာတော်တွေပေါ့နော်ဖျားမှုရှိတဲ့တန်ဃာတော်တွေတည်င်းသုံးအဲ့ဒီမှာယာကုခဲဝဲတွေပါလေလှူလှူပြီးတော့မှဥယျာဉ်ဆောင်ကနေပြီးတော့မှကဲအဲတတိတကြွေကနေပြီးတော့မှဥယျာဉ်ဆောင်ကဲတန်ဃာတော်တွေလည်းအညောင်းပြေအညာပြေပေါ့တတိခဲဝဲတွေလည်းမြင်ပြုတ်ပြီးတော့မှလက်လက်ဆက်ဆက်ဖုံးပေးရအောင်ကဲဥယျာဉ်ဆောင်ရေတန်ဃာတော်တွေပင့်သွားကွယ်တန်ဃာတော်တွေအလိုရှိတဲ့တည်တည်ခုပြီးတော့ကတ်လိုက်ဆိုပြီးတော့ဥယျံဆောင်နဲ့တန်ဃာတော်တွေနဲ့ကိုဥယျံထဲကိုအဲ့ဒါလွှတ်လိုက်တာတန်ဃာတော်တွေအဲ့မှာပြင်သွားတယ် ပြန်သွားတော့ဟိုရောက်တော့တန်ဃာတော်ကြီးကအပင်လေးဟိုကြည့်ကြည့်ဟာတည်ရဲ့ဒီဟောအမျိုးမျိုးအဖုံဖုံတွေ့တဲ့အခါဥယျင်ဆောင်ကဟာအရှင်မြတ်ဒီတိကနှုတ်သေးတယ်ဗျာအာဒီတိကအရှင်မြတ်အစိမ့်ကြီးရှိသေးတယ်ဗျာအာဒီတိကတော့အရှင်မြတ်မှဲ့ပြီဗျာဖုံးပေးလို့ရပြီဗျာဖုံးပေးမလားဗျာဟောအဘော်တက်ကြည့်စရာမလိုဘူးမော့ကြည့်တာနဲ့သူကသိတယ်တမင်ဆောင်ကကျွမ်းကျင်ကျွမ်းကျင်ဆိုနေတိုင်းမြင်နေရတာဟုတ်နေတိုင်းမြင်နေရတော့လည်းကျွမ်းကျင်နေပြီပေါ့အဲ့ဒါကိုတန်ဃာတော်ကြီးကဟာခရကကြီးဟုတ်ကဲ့လားဟုတ်တယ်အရှင်မြတ်ဒီတော့တက်ခုကြည့်မယ်ဟဲ့ဒီမှာကြည့်ဆိုတော့သူပြောတာနဲ့သူမှန်းတာနဲ့ကွက်တိဆိုတော့တန်ဃာတော်ကြီးကဒါသူချီချူစကားဆိုပြီးတော့ဘုရားထံရောက်တော့ရှောက်ပြတော့ဘုရားကအေးတဲ့เนาะဒီရန်တို့တဲ့ဒီဥယျံဆောင်ဒါလျင်တစ်သေးမှာလိမ္မာကျွမ်းကျင်တာမဟုတ်သေးဘူးတဲ့အေးရှေ့တုန်းကပညာရှိတွေလည်းပဲတစ်သေးမှာလိမ္မာကျွမ်းကျင်တာတွေစီးကဲဘူးတဲ့ကွယ်ဆိုတော့မှဒီစာကြောင်းပြန်ပြောပြတာကိန်ဖလဆက်ပေါ့เนาะဇတ်တော်ကကိန်ဖလဆက်တဲ့အဲ့ဒီတုန်းကဘုရားအလောင်းဟာလဲကုံတဲ့မျိုးမှာဖြစ်ပြီးတော့နော်အချံရံလဲ900နဲ့အဲ့ဒီမှာခရီးထွက်ကြခရီးထွက်တဲ့အခါကျတော့ရှေးရှေးမှာဟောခဲ့တဲ့နေရာလိုပေါ့တောအုပ်ကြီးတွေဘာတွေဖြတ်သွားရသွားတဲ့အခါကျတော့ဘုရားအလောင်းလဲမှုကတိကျမှားထားတယ်နော်ဒါခေါင်းဆောင်ဆိုတာရှောင်းရံဆောင်းရံဆိုတာဒါပြောရစမြဲမှားရစမြဲပဲဆိုတော့အေးဒို့တောအုပ်ကြီးကနေဖြတ်သွားမယ်ဒီတောအုပ်ထဲမှာအစိပ်ပင်တွေလည်းရှိတယ်နော်အစိပ်ရွက်တွေလည်းရှိတယ်အစိပ်ပွင့်တွေလည်းရှိတယ်အစိပ်သီးတွေလည်းရှိတယ်နောက်ဆုံးกว่าမင်းပြားတော့မှာအစိပ်ပြားရှိတယ်ဟာအဲ့တော့မင်းတို့မပြောမဆိုပဲနဲ့เนาะအွယ်ဒီဟာအသီးတွေအပွင့်တွေငါမပြောမပန်းမချဘဲနဲ့မစားကြနဲ့အန်ဒရီဖြစ်မှာဆိုလို့မင်းတို့မစားစေချင်လို့မဟုတ်ဘူးပေါ့ဟာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာပေါ့အဲ့ဒါလို့နဲ့တောအုပ်ကြီးတွေဖြတ်ကြအဲ့တောအုပ်ကြီးတွေမှာဖြတ်ရင်ဖြတ်ရင်နဲ့เนาะအဲ့မှာဟိုရွာတရွာတောအုပ်ကြီးရဲ့အဝနားမှာရှိတဲ့ရွာတရွာနာရောက်တဲ့အခါကျတော့အဲ့မှာဘာရှိလဲဆိုတော့ကိန်ဖလားဆိုတဲ့သစ်ပင်တစ်ပင်ရှိဒီသစ်ပင်ကဟိုကြီးလိုက်မယ်ဆိုရင်တော့ဒီအခက်တွေအရွက်တွေအပွင့်တွေအသီးတွေဘာနဲ့သွားတူလဲဆိုလို့ရှိရင်တရက်ပင်နဲ့တူတယ်တရက်ပင်နဲ့တူတာတရက်ပင်နဲ့တူတဲ့အခါကျတော့အများစုကမြင်တော့တရက်ပင်ပဲနော်ဘာလေးပဲကွဲတယ်ဆိုတော့ဒီအစင်းတံလေးကတော့မတူဘူးအဲကြံတဲ့ဟာတော့အတူတူပဲနော်ဒီတရပင်နဲ့ပုံစံတူပဲအစင်းတံလေးတစ်ခုပဲကွဲတယ်။ကြံတဲ့ပင်စည်းတွေအကိုင်အခက်တွေအရွက်တွေအသီးတွေအပွင့်တွေအနံ့အရသာတရပင်လိုင်းတိုင်းပဲ။ဆိုတော့တရပင်လိုလားဆိုတော့မဟုတ်ဘူးတဲ့။အဲ့ဒီအပင်ကအသီးဒါတွားစားလိုက်လို့ကတော့တခါတည်းလက်တလို့သေစီတတ်တဲ့အစိတ်စားသလိုပဲတဲ့။ခဏချင်းသေစီနိုင်တယ်။အဲ့တော့အခုနောက်တုန်းကဘုရားအလောင်းနဲ့သွားတဲ့လယ်သမားတွေကအဲ့နာကြိုရောက်ကြတာလဲမှုကနောက်ကဆိုတော့ရောက်လဲရောက်ကောတချို့ကနည်းနည်းတောင်စားမိနေပြီဟိုတချို့ကအစားငန်းတဲ့လူတွေရှိတာပေါ့စားတဲ့ကပြောတော့လှက်ပေါ်လော်လီတဲ့လဲသမားတချို့တဲ့အဲ့တို့နော်ပြာရခတ်တဲ့လှက်ပေါ်လော်လီတဲ့အစားငန်းတဲ့ပုဂ္ဂိုလ်တွေကနည်းနည်းလေးတောင်စားမိပြီအဲ့ကြံတဲ့ပုဂ္ဂိုလ်တွေကတော့မစားသေးဘူးဟာတို့လဲမှုကြီးမေးစားမယ်ဆိုရင်သူကကင်ဆောင်နေကြတာအဲ့လဲမှုလဲရောက်လျာကောလဲမှုဒါကျွန်တော်တို့စားမယ်အတီလာမစားမယ်အတီလာပြောပါဦးဆရာဆိုတော့ကြည်လိုက်ကြည်လိုက်ပြဟာမင်းတို့မစားနဲ့ဒါကိန်ဖလအပင်လို့ခေါ်တယ်မင်းတို့ထင်တဲ့တရက်ပင်မဟုတ်ဘူးမစားနဲ့မစားထောင်းမစားကုန်ပြီဆိုတော့အဲ့ဒီမှာအန်စည်းတွေကျွေးစတူမှုတွေပါပြန်တိုက်ပြီးတော့မှနေကောင်းပြန်လို့ပြီးတော့အဲ့တော့ဘလို့ဖြစ်လဲဆိုတော့အဲ့ဒီနားမှာရှိတဲ့ရွာလူတွေကတခြားလှဲကုန်တယ်ဒီလာပြီဆိုရင်တရပင်နဲ့ပုံမှားဆိုတော့စားတာပေါ့ဗျာအရွယ်အပွင့်အသီးတွေစားတော့သေရောလေဒီနွားတွေအဲသေးပြီဆိုရင်ယူဟာနေပြီးတော့ဟေးငါတော့လှဲယူမှာကွာငါတော့နွားယူမှာကွာငါတော့ဗာပိစေးယူမှာကွာသူတို့ကဒီအပင်ကြည့်ပြီးတော့သူတို့ကစားနေကြတာအသီးစားတာမဟုတ်ဘူးသေတဲ့လူတွေရှိရမသားတွေရှိရနေပြီးတော့အပိုင်စီးပြီးတော့စားနေကြတာပြောရရင်တော့တရပင်နဲ့တဲကျက်လှုပ်စားနေကြတာအဲ့ဒါဖျားအလောင်းနဲ့ပရိသတ်ကလည်းအဲ့ဒီနားကိုလာတယ်ဆိုတာသူတို့ကသိတော့အဲနောက်နေလေရောက်ပြီးဟာဟိုမင်းညာတော့လှဲကုန်တဲ့အဖွဲတော့လာတာတွေ့တယ်ကွာငါကနွားယူမှာကွာငါကတော့လှဲယူမှာကွာငါကတော့ကြံတဲ့ပြည်စည်းယူမှာကွာယူအားလူတွေအထုတ်ထမ်းမယ်အဲနွားဆွဲမယ်ဆိုပြီးတော့လာကြတဲ့လူတွေတယောက်တော့ကြည့်လိုက်တော့လှဲကုန်တဲ့တည်းကအကုန်လုံးအကောင်းကြီးဖြစ်အကောင်းကြီးဖြစ်တော့သူတို့ကအံ့ဩသွားတဲ့တွေ့ဟာခင်ဗျားတို့မသိဘူးလားဘာလို့သိရမှာလဲပေါ့ အာဒီအပင်ကခင်ဗျားတို့ကျုပ်တို့ကစားမယ်ထင်ပြီးတော့ကျုပ်တို့ကအဲ့ဒါပြောရတော့ပုံမလေးလည်းပြောရတော့ခင်ဗျားတို့ပစ္စည်းတွေအသေးကောင်တွေရဲ့ပစ္စည်းတွေလာယူမလို့လာတာဆိုတော့အာဖယ်သေးမလဲကြခင်ဗျားတို့နေပါအောင်ဒီအပင်ကဟိုဘယ်လိုဖြစ်လို့မစားကောင်းတယ်ပြန်သိတယ်ကျုပ်တို့ကတော့မသိပါဘူးဗျာတဲ့ကျုပ်တို့ရဲ့လှဲမှုကြီးကသိတယ်ဗျာတဲ့အဲ့တော့မှဖရာလောင်းနော်လှဲမှုကြီးထံချင်းကပ်ပြီးတော့ပညာရှိကြီးတဲ့ဒီအပင်ဟာမစားကောင်းတဲ့အပင်မှန်းသိရပင်မဟုတ်မှန်းဘယ်လိုလုပ်သိတယ်လဲဒီလိုမေးတော့ဖရာလောင်းကအေးငါသိတဲ့အကြောင်းပြောရရင်တော့ကွာတဲ့နာယံရုခောဒုရာရုဟောနာပိကာမတော့အာရကာအာကာရဏီနာသာနာမိနာယံသာဓုဖလောဓုမောအယံရုခောမင်းတို့ပြောနေတဲ့ဟောဒီသိရပင်နဲ့တူပါတယ်ဆိုတဲ့သစ်ပင်ကြီးသည်ဒူရာရူဟောတက်ဖို့ကလည်းမခက်ဘူးခက်ခက်ခက်ခက်တက်စရာအကြောင်းမရှိဘူးခါလေလှေကားကြီးတွေသွားယူပြီးတော့တက်စရာတော့မလိုဘူးကွာနော်တက်လို့လွယ်တဲ့အပင်ဖြစ်တယ်ဒါအကြောင်းတစ်ချက်တက်ဖို့မခက်ဘူးနာမဟုတ်တဲ့ညွညင်းသဖြင့်တက်အပ်သည်နာမဟုတ်တွေ့လို့တက်လို့ရကာမတော်ဟောဒီမင်းတို့နေတဲ့ရွာမှလည်းပဲနာပြီးအာရကအဝေးကြီးလည်းမဟုတ်ဘူးမင်းတို့ယူရတယ်လည်းမဝေးဘူးလေမင်းတို့တော့အခုလာပြီးတော့ငါတို့သိရင်တို့တွေလက်တွေယူမယ်ပစ္စည်းတယ်မယ်ဆိုမင်းတို့အခုလာကြအဲ့တော့အဲ့တော့ပါလေအဲအာကာရဏီနာအခုငါပြောခဲ့တဲ့အကြောင်းနှစ်ချက်ကြောင့်အကြောင်းနှစ်ချက်ဆိုတာတက်လို့လည်းမခက်ဘူးယူရနဲ့မဝေးဘူးယူရနဲ့နေတယ်ဒီအကြောင်းနှစ်ချက်ကြောင့်မလို့အရန်တော့ခေါ်ဤသစ်ပင်ဒီတာထုဘလို့ချိုးတော့အသည့်ရှိတော့ဒူမောသစ်ပင်ဒီတနည်းတရပင်သည်နာမဟုတ်ဣတိဤသို့အဟငါသည်ဇာနာမိနော်ဉာဏ်ဖြင့်ကင်ပြီးတော့ပိုင်ပိုင်ကိုသိတာတဲ့မင်းတို့စဉ်းစားကြည့်ပေါ့ကွာမင်းတို့ယွာနာမှာရှိတဲ့အပင်တလောက်ပြုတ်ခဲပြီးတော့အရွက်တွေဝေစီနေတဲ့အပင်နော်စားလို့ရတဲ့အပင်သာဆိုအိုးအိုးအိုးကြက်ကြက်အိုးအိုးကြက်ကြက်စားစရာခူးအရွက်တွေခူးအပွင့်တွေခူးမင်းတို့လောက်တာနဲ့တော့ကုန်တော့အဲ့တော့တက်လို့လဲမခက်ယွာနဲ့လဲနီးတဲ့အပင်တလောက်အပင်မှာအသီးတွေတခါတည်းဖွင့်ဖွင့်ဖြိုးဖြိုးနဲ့ပြုတ်သိမ့်နေအောင်သီးပြီးတော့မှနော်ဒီလိုရှိနေတဲ့ဆိုတဲ့ဟာဟောဒီအပင်ဟာအကောင်းသစ်ပင်မဟုတ်ဘူးဆိုပြီးတော့ဖရာအလောင်းကရှင်းပြအဲ့အဲ့ဒါလိုပြောပြပြီးတော့မှသူ့လိုရာခီသွားတယ်ပေါ့နော်ဒါကြောင့်မလို့ဒီဘဝမှာနော်အေးအခုနောက်တုန်းကဥယင်ဆောင်နော်သစ်ပင်သစ်ပင်သစ်သီးမှာကျွမ်းကျင်တယ်လို့ပဲတဲ့ဟုတ်တော့ငါဖရားအလောင်းကုံစင်မှုဟာလေအဲ့ဒါလို့သိခဲ့တယ်ပေါ့စင်ချင်းဉာဏ်ဝင်ပညာရှင်သီးပင်လိမ္မာယာတနည်းပြောမယ်ဆိုရင်တက်လွယ်လူနီရှိအသည်စိတ်သည်ဖြစ်၍သာယတာကြိုင်မွေအပြည့်ဝေးစားလွေကြမိတာအခုနာပြောဆိုတော့အပင်ကတက်လို့လေလွယ်တယ်လူသူနေတဲ့ရွာနဲ့လည်းနီးတယ်အဲ့ဒါဉာဏ်ပဲဒါကြောင့်မလို့ဘုန်းကြီးတို့တထွေနော်ပြောရလို့ရှိရင်လူရဲ့တန်ဖိုးကြီးမားတဲ့ယရနာဟာပါလဲဆိုရင်စာကပြောတယ်ပညာနရနာရတနံတဲ့ပညာဟာလူရဲ့အသိပညာယရနာပဲတနည်းပြောရင်ပညာဟာလက်နဲ့ပဲတဲ့တော့တနည်းပြောရင်ပညာဟာမျက်စိပဲစသည်ရှိပါတယ်ဟိုအရိယာပုဂ္ဂိုလ်တွေအတွက်မဉဏ်နေဆိုရင်စာမှာလည်းရှိပါသေးလေစက္ကုံဥဒ္ဓပါတိဉာဏဥဒ္ဓပါတိစက္ကူဆိုတာညာနာစက္ကူဒါကြောင့်မလို့ဘုန်းကြီးတို့တူတူဘယ်ကိစ္စမဆိုညာစင်ကျင်ပြီးတော့မှဆောင်ရွက်ဖို့နိတ္တမကာရီတဲ့เนาะညာစင်ကျင်ပြီးတော့ဆောင်ရွက်ဖို့အမတန်အရေးကြီးပါတယ်မြတ်စွာဘုရားကနေပြီးတော့မှတရားဒေသနာတွေဟောတဲ့အခါမှာဒီကာယဝစီမနောဒုစရိုက်တွေမဖြစ်ဘဲနဲ့ကာယဝစီမနောဒုစရိုက်တွေဖြစ်ဖို့အတွက်စင်ကျင်ပြီးတော့မှပြောဆိုနေထိုင်ရမယ်ဆိုတာလိုပဲအခုလိုအသက်အန္တရာယ်ပေးတွေစသည်မရောက်ဖို့အတွက်လည်းပဲမြင်တာကြားတာတွေအပေါ်မှာဉာဏ်နဲ့ဆင်ခြင်ပြီးတော့မှအဲနေထိုင်တတ်ဖို့လည်းအမတန်အရေးကြီးပါတယ်အဲဘုန်းကြီးတို့ဇတ်တော်အမှတ်55เนาะပင်စာဟုဒ္ဓဇတ်ဖြစ်ပါတယ်ပင်စာဟုဒ္ဓဇတ်ကိုမြတ်စွာဘုရားတာဝတိဇေတုံအကြောင်းမှာနေတော့ဝီရိယလျှော့တဲ့ယဟန်တစ်ပါးကိုအကြောင်းပြုဟောတော်မူပါတယ်အဲ့ဒီယဟန်ဝိရိယလျှော့တာကိုမြတ်စွာဘုရားကအေးရှေ့တုန်းကပြောခဲ့သလိုပေါ့နော်ငါဘုရားဟာငါဘုရားရဲ့သာသနာမှာဝိရိယနဲ့စူးစမ်းရမယ်ဥစ္စာဘာဖြစ်လို့မစူးစမ်းတာလဲရှေ့တုန်းကပညာရှိတွေဟာနော် ဝရိယစိုက်ပြီးတော့လုပ်ရမယ်အလုပ်မှာတခါတည်းဝရိယအစိုက်လုပ်လိုက်တဲ့အတွက်မင်းစည်းစိမ်ချမ်းသာတွေတောင်ရခဲ့ဘူးတယ်ဆိုပြီးတော့ဟောဒီပင်စာဟုတဇက်ကိုဟောကြားခြင်းဖြစ်ပါတယ်အဲဒီတော့ကပါရဏတိပြီပြမတ်တဲ့မင်းရဲ့နော်သားနော်ဘုရားအလောင်းကသားသွားဖြစ်တယ်အဲမွေးတဲ့အခါမှာဘုရားအလောင်းလေးမွေးလာတဲ့ခါကျတော့ရှင်ဘုရင်ကြီးကနာမည်မှဲ့ဖို့ဆိုပြီးတော့တရားနဲ့ရှေ့ရောက်တော့ပုံရော်တွေကိုခေါ်ပြီးတော့မှပူဇော်စရာတွေပူဇော်ပြီးတော့မှအဲ့မှာအင်းသူသားလေးရဲ့ဖြစ်ချင်းနမိတ်ဖတ်ခိုင်းနေပေါ့ဗျာအဲ့ဒီခါမှာအလုံးကနေဟာအရှင်မင်းကြီးအရှင်မင်းကြီးရဲ့သားလေးဟာအင်မတန်ဘုန်းကံနဲ့ပြည့်စုံနေအရှင်မင်းကြီးတို့မရှိတဲ့လွန်သွားတဲ့ခါကြလို့ရှင်ဧကံမင်းဖြစ်မဲ့ပုဂ္ဂိုလ်ပဲအထူးအဖြစ်တော့လက်နဲ့ငါးမျိုးနဲ့ထင်ရှားကြော်ကြားမဲ့ပုဂ္ဂိုလ်ပါပဲပေါ့နော်စေဘူးတွေမှာယောက်ျားမြတ်အာဇာနည်ဖြစ်မယ်ဆိုတော့သဘောကျတယ်ရှင်မင်းကြီးကအိသားဆွေငါသားတခြားနာမည်မပေးတော့ဘူးလက်နဲ့ငါးမျိုးနဲ့เนาะထင်ရှားမယ်ဆိုတော့ငါသားလည်းပဲပင်စာဟုဒါပေါ့ကွာပင်စာက၅ခုအာဟုဒါကလက်နဲ့เนาะအဲ့ဒါလို့ ਨੇ ပင်စာဟုဒါမင်းသားလေးအရွယ်ရောက်လာတယ်ဆက်ချောင်းနေသားအရွယ်ရောက်တော့သူခမီးတော်ကြီးကခေါ်ပြီးတော့မှအဲ့မှာပညာသင်လွတ်ပါတယ်အဲ့ကန္ဓာရတိုင်းပေါ့เนาะအဲ့ဒီမှာအတဗျာတထောင်ပေးလိုက်တယ်တိတာပါမောခဆရာကြီးထံသွားပညာသင်ပေါ့အဲ့ဟိုမှာသွားပြီးတော့ပညာသင်တယ်ပညာတွေတက်မြောက်တဲ့အခါဆရာကနေပြီးတော့လက်နဲ့ငါးမျိုးပေးလိုက်ပါတယ်အဲ့လက်နဲ့ငါးမျိုးကိုယူပြီးတော့ဆရာကိုလည်းဥချပြီးတော့တက္ကသိုလ်ပြည်ပြန်ခဲ့တာပြန်ခဲ့တဲ့အခါကျတော့ဗာဒနတိကိုပြန်ခဲ့တဲ့အခါမှာလမ်းမှာဘာနဲ့ဖြတ်ရတယ်ဆိုတော့တောအုပ်တစ်ခုကိုဖြတ်ရအဲ့ဒီတော့အိုမာကဘီလူးတကောင်ရှိတယ်ဒီဘီလူးကဘာလဲဆိုတော့သူ့အမွေးကကက်စီကက်စီကက်စီနော်စစ်ကတ်တဲ့အမွေးရှိတဲ့ဘလူးအဲ့တော့ဘုရားအလောင်းပင်စာဥဒမင်းသားကတော့အုပ်ထဲကိုဝင်လာတော့တော့အိုအဝမှာလူတွေကဟာလူလင်ဒီတော့အုပ်ကဖြတ်မလို့ဟုတ်ကဲ့အာမဖြတ်နဲ့ဒီတော့အုပ်ထဲမှာအမွေးစစ်ကတ်တဲ့ဘလူးကြီးရှိတယ်အမောင်းကိုဘလူးစားလိမ့်မယ်မသွားနဲ့တခြားလမ်းကသွားအာမဟုတ်ကျွန်တော်သွားမယ်ဆက်ပြီးတော့မှဘုရားအလောင်းဟာကိုယုံကြည်ချက်ယုံကြည်စိတ်ကိုအပြည့်မွေးပြီးတော့မှတတ္တိကိုမွေးပြီးတော့မှအဲ့ဒီမှာစာပြောသလိုပေါ့ကေသရာစာရှင်သေးမင်းလိုပဲတဲ့ခန္ဓာကိုယ်ကတော့ရှင်သေးလောက်ရှိမှာပေါ့ဘာလဲစိတ်ဓာတ်ကရှင်သေးစိတ်ဓာတ်အဓိကစိတ်ဓာတ်ပဲစာကလည်းပြောပြီးသားကိုကြံစီပြီးတော့มาตွားတယ်ဆိုတာအဲ့ဒါကိုအာမွေးပြီးတော့มาအာပေးပြီးတော့มาတတ္တိမွေးပြီးတော့มาตွားတယ်เนาะရှင်သေးမင်းတော်အုပ်ဝင်တယ်လို့ကိုဝင်တာအဲ့ဒါလို့ตွားရင်းနဲ့တော်အုပ်အလယ်လည်းရောက်ကိုတွေ့ပါပြီမောင်မင်းကြီးသားနဲ့ကိုဘီလူးနဲ့တွေ့ပြီဘီလူးရဲ့ပုံကိုစာရဲရပြောထားတဲ့အရက်ကထမ်းမင်လောက်ရှိတယ်เนาะအရက်ကြီးကထမ်းမင်လောက်ရှိတယ်တက္ကသူ့ခေါင်းကြည့်လိုက်တော့ခေါင်းကြီးကအိမ်လောက်ရှိတယ်မြင်နာနဲ့တော့ပြေးတော့တယ်အရကထမ်းမင်းလောက်ခေါင်းကြီးကအိမ်လောက်မျက်စိကြည့်လိုက်တော့သပိတ်လောက်ရှိတယ်တဲ့နောက်တစ်ခါအစွဲကြီးနှချောင်းကလည်းငပြောဘူးကြီးနှချောင်းလိုပဲတဲ့မျက်နာကတော့ဖြူဖက်ဖြူရော်ပဲဘိုက်ကတော့ပျောက်ကြားတဲ့လက်တွေခြေတွေကတော့ညွညွမဲမဲတဲ့ဖခင်အလောင်းကိုဘလူးကကိုဟန်ပြလိုက်တယ်ဆိုပဲဗဇက်ကလည်းပြောသေးတယ်ဟေးရက်တဲ့မင်းငါအစာဖြစ်ပြီတဲ့ဆိုတော့တာမန်ပုဂ္ဂိုလ်ဆွေတော့ဟိုစားဖို့မပြောနဲ့ဟိုရက်တီဖို့မပြောနဲ့ဟိုကနေမြင်နာနဲ့ဟိုထွက်ပြေးမှာအရက်ကလည်းထမ်းမင်လောက်ရှိတယ်ဆိုတာဟိုအရက်ကြီးကထမ်းမင်လောက်ခေါင်းကလည်းအိမ်လောက်မျက်စိကလည်းသပိတ်လောက်အဆွေနဲ့ချောင်းကလည်းငပြိုးဘူးကြီးလောက်အဖန်ဆင်းထားတာဖန်ဆင်းထားတာဟိုသူမူရပုံစံတော့မဟုတ်ဘူးဘလီကဖန်ဆင်းထားတာနော်အိုမျက်နှာကြီးကလည်းဖြူဖြူကြီးအဲဘိုက်ကတော့ပျောက်ကြားတဲ့လက်တွေခြေတွေကတော့ညူညူပဲတဲ့ဆိုတော့ဘုရားအလောင်းကိုရက်ငါစာဖြည့်ပြီးဆိုတော့အဲ့မှာဘုရားအလောင်းကနော်သူ့ကိုယ်သူအာမွေးပြီးတော့မှဘယ်လိုပြောရလဲနော်အေးတဲ့ငါမင်းမကြောက်လို့ဝင်လာတာတဲ့အဲ့တော့မင်းတတိနဲ့ဒါနေတော့ကွာတဲ့ငါစီလာခဲစမ်းနဲ့လာခဲစမ်းနဲ့အဲ့ဒီမှာငါမှာလက်နဲ့ငါးမျိုးပါတယ်မင်းကငါမကြောက်လို့လာခဲ့တာတဲ့အဲ့ဒါလို့ပြောပြီးတော့မှတခါတည်းသူကချင်းချောက်လိုက်တာ ချိန်ချောက်လိုက်တော့ဟိုဘလူကဘာကြောက်စရာရှိလဲသူအရက်နဲ့ဆိုရင်ဟိုမှာလူကငယ်ချင်တိုင်းငယ်နေတာအဲ့တော့ဘလူကစားမလို့လဲရှေ့လာရောဖရာအလောင်းကအဲ့ဒီမှာအစိတ်လူးတဲ့မြားနဲ့ပြစ်လိုက်ပယ်ရမလဲခန္ဓာကိုယ်မှာရှိတဲ့အမွေးတွေကတ်စီးတွေဆိုတဲ့အခါကျတော့ဖရာအလောင်းပြစ်လိုက်တဲ့အစိတ်လူးမြားနဲ့အမွေးကတ်သွားအမွေကတော့တကူမြားနဲ့မရရင်နော်ဒီမြားနဲ့မရနောက်မြားနဲ့กว่าဆိုပြစ်လိုက်တာမြားအစင်ပေါင်း90တာကုံသွားတယ်မောင်မင်းကြီးသားကတော့ပန်းပန်လျက်ပဲအဲမြားကုံတော့လေတန်လျက်ပေါ်กว่าဆိုပြီးတော့မှနော်ဒီခါတည်းဘလူးကိုဒီခါတည်းချိန်ချောက်ပြီးတော့မှတန်လျက်နဲ့ဝင်ခုတ်တာခုတ်တဲ့အခါကျတော့စာပြောတယ်33လက်သစ်တန်တွေခဲတွေနဲ့လှုပ်ထားတဲ့တန်လျက်လည်းပဲဘလူးအမွေကတ်သွားပါတော့တယ်လက်နဲ့နှစ်ခုကတော့မရှိတော့နော်မြားရောတန်လျက်ရောကတ်သွားပြီတခါနောက်ဘလူးကိုမြားတောင်းနဲ့ဇာကတနည်းပြောရင်တော့ခရင်နဲ့ခါလဲခုတ်တာပေါ့ထိုးတာပေါ့ဒါလည်းအမွေကတ်သွားတယ်တခါဆောက်ပုံနဲ့ဝင်ရိုက်တယ်ပေါ့လက်ရိုက်ဆောက်ပုံနဲ့ရိုက်အမ်ရောက်လဲဟိုကအမွေကတ်သွားတယ်နောက်တခါလှန်နဲ့ထိုးတယ်လည်းငါဘာလို့ကုံသွားပြီအကုန်လုံးကဟိုမှာကတ်ကုန်ပြီအဲ့တော့မှကြံတာဘာကြံသေးလဲအော်လက်နဲ့မရှိတော့လူကြံသေးတာပေါ့ဆော်ပြီးတော့မှတခါတည်းဘာလို့သလဲအပန်ပေးလိုက်တယ်အေးငါဟောဒီတော်တဲ့ဝင်တာဟာဒီနော်မြာတို့တန်လျက်တို့ဒီလေးတို့ပေါ့နော်ဒီလက်နဲ့အားကိုးနဲ့ငါဝင်လာတာမဟုတ်ဘူးငါကိုငါအားကိုးပြီးတော့ငါဝင်လာတာနော်အဲ့တော့ဒီနေ့တော့ဘလူရေမင်းငါအမှုန့်ကျိမ့်မယ်ဆိုပြီးတော့မှခါတဲ့ညာသင်ပေးပြီးတော့မှညာဘက်နဲ့ဘလူထိုးလိုက်တာညာဘက်လက်ကြီးကတ်သွားတယ်ဘယ်ဘက်နဲ့ထိုးလိုက်တော့လည်းဘယ်ဘက်လက်ကြီးကတ်သွားတယ်အညာဘက်ကခြေထောက်နဲ့ကန်တော့လည်းခြေထောက်ကဘယ်ဘက်ခြေထောက်နဲ့ကန်တော့လည်းဟင်ကတ်တိုင်းကိုကန်တိုင်းကိုကတ်နေတော့လားထိုးတိုင်းကိုကတ်နေတော့လားဟိုခေါင်းကြံသေးတယ်ကွာဆိုခေါင်းနဲ့ဖွေးလိုက်တာခေါင်းကြီးကတ်အဲ့ဘယ်လေးရဲ့ခေါင်းကြီးကတ်နေတော့ဘာမှမကြံတော့ဘူးတကူတော့ကဟိုတိုက်เสียလည်းမရှိတော့ဘူးဘာမှမရှိတော့ဘူးအေးတခါလဲမြင်းစီတဲ့မြင်းကြည့်လိုက်ပေါ့ဟိုထမ်းပင်လောက်ရှိတဲ့ဘလူးမှာဖះအလောင်းကတခါလဲကပ်ပြီးတော့ဖြစ်နေတဲ့အခါကျတော့ဘလူးကအဲ့မှာလန့်လာတယ်။အော်ဒီယောက်ျားဟာတော့ပုရိသတီဟယောက်ျားချင်သေးပဲပုရိသဇာနီကယောက်ျားအာဇာနီပဲတာမန်ယောက်ျားမဟုတ်ဘူးကြည်စံငါမြင်အဝေးရတော်ပြေးမဲ့ဥစ္စာသူကဘလူးကပုံမှန်မဟုတ်ဘူးသူကဖန်ဆင်းကိုဖန်ဆင်းထားတာထမ်းမင်လောက်ကြီးအေးငါမြင်ရင်ပြေးရမယ်ဥစ္စာမတုံမလုံးနဲ့နော်အခုကြည်စံငါတိုက်လိုက်တာလက်နဲ့ငါမျိုးတွေမကောက်ဘူးတကူတော့ကတ်နေပြီဆိုတော့ဘာဖြစ်လို့များမကြောက်တလေစားမဲ့ဘလူးကမစားရဲအောင်ဖြစ်အဲ့နေပြီးတော့မေးတာအမောင်းနဲ့ဘာဖြစ်လို့သေမှာမကြောက်တာလေအဲ့ဒါတတိထားနော်ဘလူးကမေးနေပြီပင်စာဦးတာမင်းသားကိုအမောင်းနေမင်းဘာလို့တည်ရမှာမကြောက်တာလဲဆိုတော့ပင်စာဦးတာမင်းသားကပြန်ပြောတယ်အေးတဲ့တဘောတစ်ခုရရင်တစ်ချိန်တော့တည်မြဲပဲစာနဲ့ပြောရင်အတဘောတစ်ခုရလို့ရှိရင်တစ်ချိန်တည်မြဲပါပဲအဲ့တော့မကြောက်ဘူးပေါ့နောက်တစ်ခုပြောဦးမယ်တဲ့ငါရဲ့ဘိုက်ထဲမှာလဲဝါရဇင်လက်နဲ့ရှိတယ်တဲ့အဲ့ဒီဝါရဇင်လက်နဲ့ဟာမင်းငါစားလို့အစာကြည်သွားမယ်မထင်နဲ့အဲ့ဒီဝါရဇင်လက်နဲ့ကမကြည်ဘူးမင်းဦးတွေအပိုင်းမအပြတ်ပြတ်ကိုဖျက်သွားမှာဒီတော့ငါစားရင်မင်းလဲသေမှာပဲအဲငါလဲသေမှာပဲနှစ်ယောက်လုံးသေမှာအကြောင်းတစ်ချက်ကြောင့်သူကမကြောက်ဘူးပေါ့နံပါတ်1ကတော့အတဘောတစ်ခုရရင်သေမြဲပဲအာမမကြောက်ဘူးနောက်တစ်ချက်ကငါဘိုက်ထဲမှာဝါရဇိန်လက်နဲ့ရှိတယ်တဲ့အဲ့ဒါဘာမှမဟုတ်ဘူးညံကိုမြတ်စွာဘုရားအလောင်းကညံကိုဝစီရဥရဝါရဇိန်လက်နဲ့လို့တင်စားပြောလိုက်တာလိမ်နာမဟုတ်ဘူးနော်တင်စားပြောလိုက်တာအဲ့ဝါရဇိန်လက်နဲ့ကမင်းရဲ့ဥတွေနော်အပိုင်မင်းပြပြဖြစ်ပြီးတော့မင်းလည်းသေငါလည်းသေပဲတဲ့အဲ့ဒါလို့ဘုရားအလောင်းကပြောလိုက်တော့ဘလူးကပိုလန့်သွားတယ်ဟာဒီလူလင်ကတော့အမှန်နေပြောတာဖြစ်မှာပဲဒီလိုယောက်ျားချင်းသေးရဲ့ခန္ဓာကိုယ်ကနေပြီးတော့အသားလေး ဟိုဘဲနောက်စီတော့ရှိတယ်အသားလေးတော့မှငါပိတ်သေးရောက်ရင်အစာကြည့်မှမဟုတ်ဘူးအင်းဒီလူနေတော့ငါတတ်လို့မဖြစ်ဘူးမတတ်ရဲတော့တတ်ရမယ်ဘလူကကြောက်မစားရဲတော့စားရမယ်ဘလူကကြောက်ပြီးတော့ကဲလူလင်နဲ့မောင်လူလင်နော်မင်းငါမစားတော့ပါဘူးကွာဒီနေ့တော့မင်းယာဟုကတွင်းကလွတ်တဲ့လလိုပဲမင်းအလိုရှိရသွားပါတော့ဆိုပြီးတော့မှဘလူကနေပြီးတော့ပင်စာဥဒ္ဓမင်းသားကိုလွတ်လိုက်တာလွတ်လိုက်တဲ့အခါကျတော့ဘုရားအလုံးကပြောတယ်အေးတဲ့ငါသွားမယ်တဲ့ဒါမှမဟုတ်မင်းအတွက်ငါပြောမယ်တဲ့မင်းဟာရှိရှိဘဝတုန်းကအာကုသူစုဒုစရမှုတွေပြုခဲ့တဲ့အတွက်ဒီဘဝမှာကြည်စမ်းကြံကြုတ်တဲ့ဘလူကြီးဖြစ်နေတယ်ဟာအသွေးအသားသူများအသွေးအသားတွေကိုဖောက်စားပြီးတော့သူများအသားတွေကိုစားပြီးတော့မှဘလူကြီးဖြစ်နေရတယ်အဲ့ဒါမင်းဒီဘဝမှာလည်းဒီလိုအာကုသူမှုဆက်ပြီးတော့ဒုစရမှုမဆက်ပြုနိုင်မယ်ဆိုရင်မင်းကွာအမိုက်ကလာပြီးအမိုက်သွားသူလိုဖြစ်နေမှာပေါ့တဲ့အဲ့တော့မင်းငါနဲ့တွေ့တဲ့အချိန်ကစပြီးတော့မှတော့မင်းအကုသို့မလုံးသင့်ဘူးတဲ့ပါဏာတိပါဒသူများအသက်တတ်တယ်ဆိုတာလူတတ်တာဘလူတတ်တာအကုသို့ဟာအကုသို့ပဲတဲ့ပါဏာတိပါဒကံဆိုတာငရဲတရိစ္ဆာန်ပိဋ္ဌာနော်အဘယ်ဒုက္ခတွေပဲရောက်မှာနော်အေးလူဘဝရောက်အောင်တော့အသက်တူမှာပဲပါဏာတိပါဒသူတတ်တာလကကျူလာအင်ကမွဲပြာရုပ်တွင်အာအင်ယိုယွင်လှင်ရင်းလဲဝေးဘေးကိုကြောက်တဲ့အသက်ခံရအနာများလျက်ချွေရန်ပြည့်၍အသက်တို့လျက်ပြင်းများစွာသည်ရှောင်းကားအပြန်အကျိုးသည်ဘုန်းကြီးတို့မြတ်စွာဘုရားကဟိုးအင်ကုတ်တို့တို့မှာဒါအခုနတော့ကဘုရားအလောင်းပင်စာဥဒ္ဓမင်းသားကအမောင်ကလာပြီးတော့မင်းအမောင်ပြန်ရလိမ့်မယ်ဆိုတဲ့စကားလေးကိုနည်းနည်းလေးချဲ့ပြောလိုက်ပါဦးမယ်နော်ဘုန်းကြီးတို့အချိန်တော့ရသေးတယ်ထင်ပါတယ်အဲ့တော့ဘုရားကမြတ်စွာဘုရားကအင်ကုတ်တို့တမောတမတုံပါတမောတမတုံပါပုဂ္ဂိုလ်၄မျိုးဟောပါတယ်အမောင်ကလာပြီးတော့အမောင်သွားမယ်သူရဲ့အမောင်ကလာပြီးအလင်းသွားမယ်သူရဲ့အလင်းကလာပြီးအလင်းသွားမယ်သူရဲ့အလင်းကလာပြီးတော့အမောင်သွားမယ်သူရဲ့ဆိုပြီးတော့အဲ့ဒီမှာအမောင်ကလာပြီးတော့အမောင်ကိုသွားမယ်တနည်းပြောရင်အမောင်ကလာပြီးတော့အမောင်၌ဖြစ်ပြီးတော့အမောင်လင်လဲလျောင်းရာရှိတယ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲလောကဘက်ကကြည့်လိုက်တော့အမျိုးဆက်အပြင်ယုံနေပါတယ်တွန်ဆာနာမျိုးတွေနှိသမားတဲ့တန်ငါတဲ့တန်ငါမုတ်ဆိုးတဲ့သေလုတ်သမားတဲ့ပန်းမိုက်သွန်းတဲ့စာတီပေါ့ဗျာအမျိုးလဲညံ့ပါတယ်အဲဥစ္စာဒနာအပြင်လဲဆင်းရဲပါတယ်ခက်ခက်ခဲခဲကိုပင်ပင်မန်းမန်းကိုလှုပ်ရှားရတယ်အဲ့တော့အမျိုးလဲညံ့တယ်ပစ္စည်းဥစ္စာဒနာလဲဆင်းရဲတယ်အဲဒါရင်လားဆိုတော့မဟုတ်ဘူးရုပ်ရည်အဆင်းကလည်းပဲဆိုးပါတယ်ပူဓာရီရောကွာဓာရီရောနာအနာယောဂါကလည်းများပါတယ်တချို့ကန်တယ်တချို့ကောက်တယ်တချို့ခွင်တယ်ဆွန်တယ်အားတယ်ပေါ့ဗျာအဲနေရထိုင်ခြင်းကလည်းပဲစင်စင်ရဲရဲပါပဲအဲ့တော့လောကဘက်ကဆိုရင်တော့နှုံချတဲ့ဘဝပေါ့ဆင်းရဲတဲ့ဘဝအဲအဲ့ဒီတည်းမှာတခါဘာဖြစ်ပြန်လဲကိုနှုတ်စိတ်တွေမဆောင်စည်းဘူးအာကုသူစုဒုစရမှုတွေပြုတ်နေတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဒီနော်အမောင်မှာဖြစ်ပြီးတော့အမောင်နဲ့လဲလျောင်းရာရှိတယ်။တနည်းပြောရင်အမောင်ကလာပြီးတော့အမောင်သွားရလိမ့်မယ်တဲ့။အဲအမောင်ကလာပြီးတော့အလင်းသွားရမယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ကဘာလုပ်လဲ?ကိုနှုတ်စိတ်ကိုစောင့်စည်းတယ်။ကိုကျင်တရားကိုထိန်းကျောင်းတယ်။အေးငါဟာဥစ္စာဒနာဆင်းရဲပဲမယ်လို့တရားဓမ္မမဆင်းရဲစေရဘူးကွ။အေးရုပ်ဆိုးပဲမယ်လို့စိတ်မဆိုးစေရဘူးကွ။အဲပြောမယ်ဆိုရင်မျက်စိကံနဲ့အောင်တော့အေးပဂရီမျက်စိကံအောင်တော့ငါအတိညာမျက်စိမကံဘူးကွာစသည်ကိုယ့်ရဲ့မပြည့်စုံမှုကိုဘာနဲ့အားဖြည့်မလဲဘာနဲ့အားဖြည့်မလဲကုသိုလ်တရားနဲ့ပဲအားဖြည့်ရမှာပေါ့ဒါကြမလို့ဘုန်းကြီးတို့အခုလိုတရားတွေဟောတဲ့အခါမှာပြောပြပါတယ်ရည်ရွယ်ချက်ကအဖိုးတို့အဖွားတို့နော်နားကောင်းတဲ့အဖိုးအဖွားတွေပေါ့နော်အေးမျက်စိမကောင်းတဲ့အခါကျတော့ဟောဒီတရားတော်လေးတွေနားပြီးတော့တရားအတိရစေခြင်းနဲ့တခြားတခြားတခါတခမတွေလည်းအလုံများတော့မဖတ်အားဘူးပေါ့ဘုန်းကြီးတို့တရားဟောတယ်ဆိုတော့လည်းပဲပို့ချတဲ့သဘောပါပဲတန်ဃာတော်တွေကိုစာပြပို့ချတဲ့သဘောလိုပဲ မမိဒါမမမိဒီထားအောင်တော့တလုံးကြားလေပဲတရားဟာတရားပါပဲဗရမယယရနာစတဲ့ယရနာဆိုတာဟာတေတေမွားမွားယရနာဟာယရနာပါပဲတရားဆိုတာဟာလည်းပဲတလုံးလည်းပဲတရားပါပဲနှလုံးလည်းပဲတရားပါပဲဒါကြောင့်မလို့ဘုန်းကြီးတို့ဒီဇတ်တော်တွေကိုတင်ပြပြီးတော့မှပူဇော်နေခြင်းဖြစ်ပါတယ်အဲ့တော့ဘာလို့တလဲမပြည့်စုံတာကိုအစားထုတ်တတ်ဖို့လိုပါတယ်မပြည့်စုံတာဟာငေးမှန်မေးမောပြီးတော့မှစိတ်ပြက်နေဖို့မဟုတ်ပါဘူးတခြားနိုင်ငံကပြထားတဲ့ဥစ္စာလေးတွေမိမိတို့ကြည့်ကြည့်ပါခြေတော်မပါတဲ့လူကလည်းဗဇက်နဲ့စာရေးတယ်တချို့ရှာနဲ့ကွန်ပျူတာနှိပ်တယ်ဗျာ။ဟိုလက်တွေမပါတဲ့လူတွေကခြေတော်နဲ့စာရေးတယ်ဗျာ။ဟိုခြေတော်ကလက်ကောမပါတဲ့ပုဂ္ဂိုလ်တွေကဗါလဲရှာနဲ့လုပ်တယ်ဗျာ။ပါတဲ့အရာကိုအစားထုတ်လုပ်တယ်။မိမိတို့မှာတော့ပဲရှာနဲ့ကွန်ပျူတာနှိပ်ဖို့ဝေးလက်နဲ့တော့မနှိပ်တတ်ဘူး။လက်နဲ့တော့မနှိပ်တတ်ဘူး။ဟိုခြေတော်နဲ့ကွန်ပျူတာနှိပ်ဖို့နေနေတာလက်နဲ့တော့မှမတတ်ဘူး။အဲ့တော့အစာထုတ်တတ်ဖို့လိုတယ်ရုပ်ကအားငယ်ရင်စိတ်ကိုအားပေးရမှာပေါ့ဒါကိုပဲလူတွေကတော့လူမစွန့်နတ်မတဲ့ဘုန်းကြီးတို့ကတော့နတ်မတယ်လို့မမြင်ဘူးပြောရလို့ရှိရင်ချွတ်တဲ့တဲ့ဥစ္စာကိုကောင်းတဲ့ဥစ္စာနဲ့အစာထုတ်ပြီးတော့ကြိုးစားတယ်လို့ပဲပြောရအဲအခုလည်းပဲအမောင်ကလာအမောင်သွားအမောင်ကလာအလင်းသွားအဲနောက်တစ်ခုကတော့အလင်းကလာပြီးတော့เนาะအဲအမောင်သွားတယ်ဆိုတာကတော့အမျိုးဆက်ကောင်းပါလေဟာခါလေမင်းမျိုးတို့ဗြဟ္မဏမာသားလာအိုးအမျိုးဆက်ကပြောစရာမရှိဘူးပေါ့ဥစ္စာတဏကလည်းကြွယ်ဝတယ်ရှင်ကြီးဥစ္စာပစ္စည်းဥစ္စာယရနာတွေဟောရုပ်ရည်အစင်းကလည်းလှတယ်ဗျာပြောစရာမရှိဘူးနေရာထိုင်ခင်းကလည်းအိုးအစအစာအရာရာလောကဘက်ကဆိုရင်တော့အထက်တန်းစားအထက်တန်းစားလို့ပြောကြအဲဒါပေမဲ့လို့ကိုနှုတ်စိတ်ကိုမဆောင်စည်းပါဘူးအထူးအပြင်အတ္တတမပဏိတိစက်ကြီးပျက်စီးနေပါလေအဲ့ဒီပုဂ္ဂိုလ်ကြီးပြောရလို့ရှိရင်တော့အမှောင်သွားမဲ့ပုဂ္ဂိုလ်ပါပဲသူကပို့ပြီးတော့နင့်နာပါတယ်အရင်အနည်းရှိပြီးတော့မွဲသွားတဲ့ပုဂ္ဂိုလ်လိုပါပဲဘာကြောင့်လဲဆိုတော့ဒီလောက်အခြေအနေကောင်းနေရပါလျက်ကဲနဲ့เนาะမွဲသွားတဲ့ပုဂ္ဂိုလ်လိုပဲတရားမချင့်တဲ့အတွက်ရထားတဲ့ပစ္စည်းဥစ္စာတွေကတချို့ဆိုအပေစာတောင်ဖြစ်သွားကြအဲစတုထာကတော့ပြင်အလင်းကလာအလင်းသွားတယ်ပြည့်စုံမှုကိုပျက်စီးမှုအတွက်မဖြစ်စေဘဲနဲ့ပြည့်စုံမှုဟာမြင့်မြတ်မှုအတွက်ဖြစ်အောင်ကြိုးစားရပါတယ်ဒါကတော့ပြင်အင်ဂုတ်တို့ကဘုန်းကြီးတို့ယူပြီးတော့ပြောခြင်းဖြစ်ပါတယ်အဲ့တော့ဘုရားအလောင်းကလည်းပင်အခုနဘလူကြီးကိုအဲ့ဒီတရားသဘောတွေပြောပြတဲ့ပြီးတော့မှเนาะအေးဘလူကြီးရဲ့အတန်တန်မှာတီရတွေတီသွားအောင်ပေါ့เนาะအဲ့ဒါလိုပြောပြလိုက်တော့ဘလူကြီးကလည်းကြေနပ်သွားတာပါပဲသဘောကျသွားတယ်เนาะအဲ့တော့ဘာပဲဖြစ်ဖြစ်တတိဟာเนาะဘယ်အချိန်မှเนาะမချပါနဲ့ဘယ်အချိန်မှမချပါနဲ့အခုဖရာအလောင်းဟာဘလူကိုယဉ်ဆိုင်သွားတာဟာလက်နဲ့နဲ့အနံယူတာမဟုတ်ပါဘူးစိတ်ဓာတ်နဲ့အကျင့်တရားကလာလင်အနံယူသွားခြင်းဖြစ်ပါတယ်အဲ့ဒီမှာဖရာအလောင်းကနေပြီးတော့ဘလူကြီးကိုလည်းပဲမာနမရှိအောင်နေပြောပြငါဘာတီလာတွေလည်းဆောက်တည်စေပြီးတော့မှเนาะအဲ့တော့ကထွက်လူတွေကိုလည်းပြောပြတလူနဲ့တန်းပြီးပြန်ရောက်เนาะမိဘတွေအဲမရှိတဲ့အခါမှာရှင်ဘရင်ဖြစ်တယ်ပေါ့ဗျာအဲ့တော့စာရဲပြောတာလေးကယောအလီနေနာစိတ်ဒေနာအလီနာမနသောနရောဘာဝေတိကုတလန်ဓမ္မယောဂကိမတပတ္တိယပါပုနေအနုဘုဗေနသဗ္ဗတံယောစနေခယံနဲ့ယောနရောအချင်းယောက်ျားသည်အလီနေနတွန့်တိုခြင်းမရှိသောစိတ်ဒေနာစေဖြင့်အလီနမနေသောပဂရီအဖြင့်လည်းမတွန့်တိုသောအလိုရှိသည်ဖြစ်၍ယောဂကိမတာယောဂတို့ဖြင့်ဘေးမရှိတဲ့နိဗ္ဗာန်သို့ပတ္တိယရောက်ခြင်းကကုသလံအပြည့်မရှိတဲ့ဓမ္မ38ပါးဗောဓိပက္ခိယတရားကိုဘာဝေတီပွားများ၏ဒါတော့မြတ်စွာဘုရားဖျားဖြစ်ပြီးမှဒီဇတ်တော်နဲ့ဆက်ပြီးတော့မှဟောကြားခြင်းပါသောနရောထိုယောက်ျားသည်အနုဘုဗေနအစဉ်သဖြင့်တပ္ပတန်ယောစနခယံတန်ယောစဉ်အာလုံးငယ်ကုန်ခန့်ရာအရတမရဲ့အဆုံးနယ်ဖြစ်သည့်အဖြစ်ကြောင့်တပ္ပတန်ယောစနခယလို့ခေါ်ဆိုအပ်သည်ရေတွက်အပ်သည့်အဖြစ်သို့ရောက်တဲ့အရဟတဖို့သို့ပါပုနေရောက်၏အရဟတဖို့ကိုဘာနဲ့ရောက်အောင်အားထုတ်ရမလဲခုနပြောတဲ့ဝီရိယပါပဲအဲ့ဒီဒေသနာဆုံးတဲ့အခါမှာဝရိယလျှော့တဲ့ယဟန်သည်တစ္ဆာ၄ပါးပြတဲ့ဒေသနာ၆တစ္ဆာသိပြီးတော့ အဲအရတ်တဖို့ပန်းဆင်မြန်းသွားနိုင်တယ်ဆိုတာရှိပါတယ်ဝိပဒနာမပါရင်တော့မဲ့မလာပါဘူးဒါကြောင့်မလို့ဝိပဒနာဉာဏ်ယဉ်တန်အောင်အထုတ်လိုက်တဲ့အတွက်ကြောင့်လည်းပဲဒေသနာအဆုံးမှာအဲအရတ်တဖို့ပန်းဆင်မြန်းသွားပါတယ်အဲ့ဒီတုန်းကနော်အမွေကတ်တဲ့နော်အစေးကတ်တဲ့ဘလူးဆိုတာကတော့သာသနာမှာတင်ရှားတဲ့အင်ဂူလီမာလာပါပဲဘလူးကိုအနံယူတဲ့ပင်စာဥဒမင်းသားကတော့ဖြင့်ဖရာအလောင်းပဲဖြစ်ပါတယ်ထိုက်သည့်ကာလဝီရိယမုတ်ချပြုကတီစီဖြာတဲ့မကြောက်ရွံ့ဘူးယောက်ျားထုဘလူးမစားနိုင်မဆုပ်ယုံညာကုသိုလ်ဘွားယောက်ျားနိဗ္ဗာန်တိုင်းဒါလို့ဆိုရင်ဘုန်းကြီးတို့ပင်စာဥဒဆက်55ခုမြောက်ဆက်ပြည့်စုံပါပြီတယံဗုဒ္ဓသံဃောတိတိဓမ္မိပိဓမ္မသတ္တိယောအဟောနောတတသုတတံအဟောနောဓမ္မစိန္ဒနံယောစီနောမကဲရောင်းလျံအောရှောင်းပြံဝဲအောင်းလန်းစွင့်စွင့်လွင့်တလူလူအချင်းအောင်းတော်မူမြတ်စွာဘုရားသည်ဓမ္မိပိရှိနောက်စင်းလျက်ဖြစ်တိုင်းပြည့်သည့်ဆက်ဆက်မနောတရားသဘောတို့ကို၎င်းဓမ္မသတ္တိယောပိတရားတိုင်းဤတခံပြည့်သည့်သတ္တိအင်အားစွမ်းပကားတို့ကို၎င်းတယံဗုဒ္ဓောဗောဓိမာနံခဝမြံဝေကိုတိုင်းစထွင်တိမြင်တော်မူပြီသည်ဖြစ်၍သံဗောဓိသည်တိထိုက်သမျှဝေနေရကိုမြွတ်ဟလစ်ဖို့တိစီတော်မူခဲ့လေပြီဒါတာစီနတအောင်မြေနဲ့သံဗောဓိမံဝေအောင်းလန်းဆွင့်ဆွင့်လွင့်တလူလူထိုးအောင်တော်မူမြတ်စွာဘုရား၏သုဒ္ဓတံတရားဓမ္မဩဝါဒကိုကြားရရှင်ပြောသားတော်သမိတော်ဖြစ်ရခြင်းသည်သုဒ္ဓတံတရားဓမ္မဩဝါဒဖြင့်နေညာရှင်ပြောသားတော်သမီးတော်ဖြစ်ရခြင်းသည်အဟောနောကိုရွယ်ကိုတာကိုကျိုးပါသဖြင့်ကိုမာကုနေဩဝံမြောက်ဖွယ်ကြီးပါရကားဓမ္မစိန်တဏဓမ္မသက်သက်ကြောင်းကျိုးဆက်၍ဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်ဓမ္မစိန်တဏဓမ္မသက်သက်ရှင်းအောင်ဆက်၍ဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်အဟောနောကိုတန်တန်တွင်ညာယောင်လင်း၍ရှင်းကားရှင်းကားဩအာရဖွယ်ကြီးပါရကအဟောနောပုဂ္ဂိုလ်တတ္တဝသူငါတွင်ပြောက်အလင်းရောက်ဖို့ဝမ်းမြောက်ရှင်ပြောဩအရာတော်ပါပေစွာတကား